မြန်မာစစ်တပ်ရဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဟန်တားနိုင်ရေးအတွက်လေရင်လောင်စာဆီတင်ပို့မှုတွေကိုမလုပ်ကြဘဲတောင်းဆိုနေတဲ့ဈာရဲမှာပဲစစ်ကောင်စီအတွက်လေရင်လောင်စာဆီပို့ဆောင်မှုတွေကိုနောက်ထပ်ခြေလှမ်းအသစ်တွေနဲ့လုပ်နေတာတွေရှိနေတယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်း Amnesty International ဖွဲ့ကပြောပါတယ်အဖွဲ့ရဲ့သုတေသနအချက်အလက်တွေအရဒီနေ့ဇန်နဝါရီလကနေဇွန်လအတွင်းမြန်မာနိုင်ငံထဲကိုလေယာဉ်စီတင်ပို့မှုအနည်းဆုံး2ကြိမ်ကနေ3ကြိမ်အတွင်းရှိနေတယ်လို့ပြောထားပါတယ်အရင်ကမှတ်တမ်းတင်ထားခဲ့တဲ့လေယာဉ်စီတွေအကြိမ်ချင်းတင်ပို့ရောင်းချမှုခွင့်ဆက်တွေလိုပဲဗီယက်နမ်ကနေတဆင့်မြန်မာကိုတင်ပို့ရောင်းချတာကိုတွေ့ရတယ်လို့လည်းအဖွဲ့ထုတ်ပြန်ကြေညာဖော်ပြထားပါတယ ဒီကုမ္ပဏီတွေကိုလုံနေရဖြစ်ပြီးအဲ့ဒီလောင်စာဆီတင်ပို့မှုကွင်းဆက်နှစ်ခုမှာစင်ကာပူအခြေစိုက်ဆာဟာရာအန်နဂျီအင်တာနက်ရှင်နယ်လောင်စာဆီကုမ္ပဏီတရုတ်အစိုးရပိုင်း CNOOC ထရေးဒင်းကုမ္ပဏီနဲ့အခြားကုမ္ပဏီတွေပါဝင်ခဲ့တယ်လို့လည်းအဖွဲ့ကထောက်ပြထားပါတယ်
တတိယမြောက်တင်ပို့မှုမှာလည်းRS ဇော်ဘာများပြည်တော်စုUAEကနေတင်ပို့တာဖြစ်ပြီးရင်းနှီးနှွေးတဲဆောင်လာတဲ့တရုတ်ပိုင်ရင်းနှီးနှင်တင်ပို့က2024ခုနှစ်မေလတုန်းကမြန်မာနိုင်ငံကိုစိုက်ကပ်ခဲ့တာဖြစ်တယ်လို့ပြောထားပါတယ်ဒီလိုတင်သွင်းလာတဲ့ရင်းနှီးစီတွေကိုဘယ်နေရာတွေမှာအသုံးချခဲ့တယ်ဆိုတဲ့အသေးစိတ်ကိုမသိရပေမဲ့လင်းရင်းစီတွေတဲဆောင်လာတဲ့တင်ပို့စိုက်ကပ်ခဲ့တဲ့စိတ် တရုတ်သင်းမောနဲ့ဗီယက်နမ်ကုမ္ပဏီတွေကိုမှီခိုနေတယ်လို့လည်းပြောထားပါဗျ။မြန်မာနိုင်ငံမှာလူအခွင့်အရေးကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာအရေးသားတွေပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေဟာပထမနှစ်ဝက်အတွင်းမှာပဲအရင်ကထက်၅ဆတိုးလာတယ်လို့ပြောဆိုမှုတွေလည်းရှိနေပါသေးရှင်။